ယူကရိန်းနိုင်ငံမှာမိဂရလရွေးကောက်ပွဲအပြီးပထမဆုံးအကြိမ်ဖြစ်လွှတ်တော်သစ်စီအွေကြာသပတေးနေ့ကကျင်းပပါတယ်။အဲဒီရွေးကောက်ပွဲမှာအနောက်လူလာတဲ့နိုင်ငံရေးပါတီတွေကမဲဆန္ဒရှင်တွေနိုင်ငံရေးပါတီတွေကိုမဲဆန္ဒရှင်တွေကတခဲနဲ့ထောက်ခံခဲ့ကြတာပါ။အမှန်တရ450ရှိတဲ့အထက်၄ပုံ၃ပုံနီးပါးကလက်ရှိဝန်ကြီးချုပ်အာဆင်ဂျီယဆင်ညုကိုဝန်ကြီးချုပ်ဖြစ်ဆက်ထားဖို့မဲပေးကြပါတယ်။သမရပက်ထရိုပိုလူရှန်ကုနဲ့လွှတ်တော်ကအသစ်ဖွဲ့စည်းထားတဲ့၅ပါတီညွန်ပေါင်းဖွဲ့တို့ကမစ္စတာယဆင်ညုကိုဝန်ကြီးချုပ်ဖြစ်နောက်တက်တဲ့တခုဆက်ထားကြတာပါ။အသက်40အရွယ်ရှေ့နေဟောင်းနဲ့ဗန်လုံငန်းရှင်တူဖြစ်သူမစ္စတာယဆင်ညုဟာအပြည်ပြည်ဆိုင်ရာငွေကြေးရောင်းမုံငွေအဖွဲ့ IMF ဥရောပသမဂ္ဂ EU နဲ့ကမ္ဘာ့ဘဏ်တို့စီကနေချေးငွေအမေရိကန်ဒေါ်လာတန်ပေါင်း 2,900 ရောက်အောင်စစ်ဆက်ညှိနှိုင်းတာမှာအဓိကလှုပ်ဆောင်ပေးသူပါဒုတိယဝန်ကြီးချုပ်ဟောင်းဗိုလိုဒီမီယာဂရော့ဆမန်ကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ပါလီမန်ကနေရွေးကောက်တင်မြှောက်ပါတယ်ယူကရိန်းဥပဒေအရသမရဟာနိုင်ငံကြီးကဖြစ်ဆက်ပြီးတာဝန်မထမ်းဆောင်နိုင်ဘူးဆိုရင်သူ့တာဝန်ဆက်ခံယူရမယ့်သူတွေတဲ့လွှတ်တော်ဥက္ကဋ္ဌကအရင်ဆုံးဖြစ်ပါတယ်အနာရ၅ပါတီညွန်ပေါင်းအဖွဲ့ရဲ့ပြည်ပင်ပြောင်းလဲရေးကိုဦးစားပေးပြီးဥရောပလူလာတဲ့အစည်းအဝေးကိုအကောင့်ထဲပေါ်တာမှာသူဟာယုံကြည်ကိုးစားရတဲ့မဟာမိတ်တူဦးဖြစ်စေရပါမယ်လို့သမရဘိုလိုရှန်ကိုကလွှတ်တော်ကိုပြောတဲ့မင်ကွန်းထဲမှာထည့်ပြောသွားပါတယ်ခင်ဗျာ